ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နယ်နန်းခမ်းမြို့နယ်တွင်မှဒီနေ့တိုက်ပွဲအနည်းဆုံး၄နေရာဖြစ်ပွားခဲ့ပြီးတော့နန်းခမ်းမြို့နယ်ကောင်ဝိုင်းရွာတိုက်ပွဲမှာတော့ဒီရွာသားနေရာလောက်နန်းခမ်းမြို့ကိုထွက်ပြေးလာခဲ့သလိုရွာသားတို့လည်းရွာထဲမှာပိတ်မိနေကြောင်းကူညီကယ်ဆယ်ဆောင်ရွက်သူတွေကပြောပါတယ်တရုတ်မြန်မာနယ်စပ်ကုံသွယ်ရေးလမ်းပိုင်းနေဖြစ်တဲ့ကုတ်ခိုင်နယ်မူဆယ်ကြားမှာဒီနေ့အထိကားသွားလာလို့လည်းမရသေးပါဘူးရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကုမိုးစောကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဒီလ15ရက်နေ့ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နေဆက်ကုံသွေးရေးဟာလည်းဒီကနေ့အထိတပတ်ကြာရပ်ဆိုင်နေဆဲဖြစ်ပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကို TNLA ခေါ်တန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကအခုလိုပြောပါတယ
်ဒီနေ့ကတော့တိုက်ပွဲကဥခိုင်ဘက်ကကောက်ခမ်းနာမှာတည်ဖြစ်တယ်လုံဖိန်မှာမှာတည်ဖြစ်တယ်နောက်မှာတော့ဒီကုခိုင်နာမှာတည်ပြန်ဖြစ်တယ်အနကမ်ကတော့ဒီကောင်းဝိုင်းနာခက်ကောင်းဝိုင်းရနာခက်နာမှာဖြစ်လာဖြစ်တယ်တပွဲနောက်ဆုံးချင်းပြီးတော့မတည်ရဒီအဒီနေရာတော့အလုံးလူကြိမ်တော့ဖြစ်တယ်အလုံးလုံးဖြစ်တော့အဲ့ဒီနေရာတွေတော့ရတယ်ကျန်တဲ့နေရာတွေရတယ်
နန်းခမ်းမြို့ဤတိုက်ပွဲဟာဒီကနေ့မနေ့စနေရီလောက်ကဖြစ်ပွားပြီးဒီတိုက်ပွဲအခြေအနေကိုဒေသခံတဦးကအခုလိုပြောပါတယ
်တရားနေရာကောင်းဝိုင်းကိုမနေ့တနေ့ကရောက်လာတယ်အမှခံစားနေတာပေါ့လေအဲ့တော့ဟိုဒီမှန်ကဆမ်တော်ကပြတ်သွားတယ်ဒီနေ့တိုက်ပွဲဖြစ်တယ်ရာနာမှာရာသားတို့ကျုပ်ကပိတ်နေပြီအဖတ်လို့မရဘူးရာနေတချို့လည်းသုံးထဲမှာတချို့လည်းခုနန်းခမ်းမှာရောက်နေပြီတခါမှာတော့နေရာတော့ရှိပြီအေးနန်းခမ်းမှာတော့ဒီကောင်းဝိုင်းမှာစအတန်စကြားတဲ့ချက်ချင်းကြောင်းကချက်ချင်းကလေးတွေစုကုန်ကြတယ
်နေကင်းတနားရီလောက်မှာပြစ်ခတ်တန်တွင်ငြိမ်သက်သွားကြောင်းသူကပြောပါတယ်ကုတ်ခိုင်နဲ့တိန်ဒီကြ38မိုင်ကမန်ပြင်းကြီးရွာမှာလဲဒီကနေ့မနေ့ကတိုက်ပွဲဖြစ်ပွားခဲ့ကြောင်းနဲ့လာရှိုးနဲ့နမ်တူလန်နတ်စီတော်တရားမှာလဲမိုင်းထောင်ထားကြောင်းတရင်ရရှိတာကြောင့်မနေ့ကတက်မရော်ကတွဲရောက်ရှင်းလင်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီတရင်နဲ့ပတ်သက်ပြီးတခြားအတီးပြုချက်တော့မရသေးပါဘူးဒီကနေ့မနေ့ပိုင်းကတော့ကုတ်ခိုင်မြို့မှာပိတ်မိနေတဲ့နိုင်ငံသား28ယောက်ကိုတက်မရော်ရဟရင်နဲ့လာရှိုးမြို့ကိုခေါ်ဆောင်ခဲ့ပြီးနေကင်းပိုင်းမှာလေရင်နဲ့ရန်ကုန်မြို့ကိုပို့ဆောင်ခဲ့ပါတယ်ဒီကနေ့တိုက်ပွဲဖြစ်တဲ့တရုတ်မြန်မာကုန်သွယ်ရေးလမ်းပိုင်းဖြစ်တဲ့ကုတ်ခိုင်နဲ့မူဆယ်အကြားမှာတော့ကားသွားလာလို့မရသေးတာဟာတပတ်ကျော်ကြာမြင့်လာခဲ့ပြီးဖြစ်ပါတယ်လောလောဆယ်နေဆက်ကုန်သွယ်ရေးဟာရပ်တန့်နေတယ်လို့တိုက်ပွဲကြောင့်ဒဏ်ရာရတဲ့ရဲသားတွေကိုလည်းလာရှိုးကိုပို့ဆောင်ဖို့ခက်ခဲနေကြောင်းမူဆယ်မြို့ဂရုဏာပရိတ်တအသင်ဥက္ကဋ္ဌဦးတောင်ထွန်းကပြောပါတယ
်ခုချိန်ကြီးတော့လမ်းကပိတ်ပြီးတော့ခင်ဗျအခုလမ်းပိတ်နေတာကတော့မူဆယ်ကနေကုတ်ခိုင်ကြီးလမ်းကတော့မပွင့်သေးပါဘူးခင်ဗျပိတ်နေပါသေးတယ်လမ်းမပွင့်သေးဘူးဖြစ်တဲ့အတွက်ကျွန်တော်တို့ဟိုကုန်းကားတွေခီးတွေတင်ကားတွေသွားလာတော့အလုံးရဆိုင်နေပါတယ်အဲဒီခီးတွေတင်ပုံတွေကားတွေပြသူဆိုတာကကုဒံရတဲ့ကျော်ပြီးရသားကြီးပေါ့နော်အဲ့ဒါစီယုံကိုဟာကိုလမ်းကပိတ်ထားတော့အဆင်မပြေဘူးသွားလို့လာလို့မရသေးပါဘူးခင်ဗျာဟုတ်ဒီနိုင်ငံကုဒံကြီးရဲ့ယာကင်းမှု60ရက်လည်းဒီရက်နေ့သွားနေတာဆိုတော့အခုလမ်းပိတ်နေတော့ဒီကုဒံကြီးကတော့ပြန်ဆိုင်နေတယ်ပေါ့
ဒီနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့တက်မရော်ဘက်ကမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးမြောက်ပိုင်းမှာမိတ်အဖွဲ့တွေဖြစ်တဲ့ TNLA တအန်းပလောင် MNDAA ကိုကတ် AA ရခိုင်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာဒီလ15ရက်နေ့ကပြင်ဦးလွင်ကတမ်ရော်နီးပညာတက်သူအပါဝင်နေရာ9နေရာကိုတပြိုင်တည်းလိုတိုက်ခိုက်ခဲ့ပြီးအဲ့ဒီနောက်မှာရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေနေ့စဉ်ရက်ဆက်ဆိုသလိုဖြစ်ပွားခဲ့ပါတယ်ဒီလ20ရက်နေ့ကတော့မြောက်ပိုင်းမဟာမိတ်၃ဘွဲ့အပါအဝင် FPNCC အဖွဲ့ဝင်တွေဖြစ်တဲ့တရုတ်မြန်မာနယ်စပ်ကလက်နက်ကိုင်အဖွဲ့9ဖွဲ့ကိုတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကအာရှရေးရာအထူးကိုယ်စားလှယ် Mr. Sun Kok Shan ကခေါ်ယူတွေ့ဆုံပြီးတိုက်ပွဲတွေရပ်ဆိုင်ဖို့ဖိအားပေးခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်